အမေဆုံးအမြဲတမ်းတက်တော်ကြီးမီးလောင်ကျွမ်းနေတာကိုညှင်းတက်နိုင်ဖို့တက်တော်ကြီးနဲ့ဆက်နေတဲ့နိုင်ငံတွေအတွက်ဒေါ်လာ22တန်းလောက်နဲ့ညီညာတဲ့ယူရို30ကူညီဖို့အတွက်စီးပွားရေးအရာကြီး G7 နိုင်ငံကောင်ဆောင်တွေကတိပြုခဲ့ကြပါတယ်။ဒီထောက်ပံ့ငွေတွေနဲ့အမေဆုံးတက်တော်ကြီးကိုရေရှည်ထိမ့်သိမ်းကာကွယ်ရေးအစပြုဆောင်ရွက်မှုတွေကိုလုပ်သွားမယ်လို့ပြစ်တင်သမ္မတအမန်နျူရယ်မက်ခရွန်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ပြည်တွင်းနိုင်ငံ BRS မြို့မှာရှင်းပါနေတဲ့ G7 ထိပ်သီးစည်းဝေးပွဲနောက်ဆုံးနေ့မှာပြည်တွင်းသမ္မတဦးဆောင်ပြီးတော့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးကိစ္စဆွေးနွေးခဲ့ပြီးတဲ့နောက်မှာအမေဇုန်တက်တော်ကြီးကိုကာကွယ်ထိန်းသိမ်းဖို့သဘောတူကတိပြုခဲ့တာဖြစ်ပါတယ်။အမေဇုန်တက်တော်ကြီးမှာလောင်နေတဲ့မီးကိုကူညီညှိနှိုင်းဖို့အတွက်အဲ့ဒီဒေသကိုပြင်သစ်စစ်တပ်ကိုဆေးလွတ်မယ်လို့ပြည်တွင်းသမ္မတကပြောပါတယ်။မီးလောင်နေတဲ့ကိစ္စအပေါ်ဘရာဇီးလ်သမ္မတဂျာယာဘော်ဆနဲရိုကအလေးနက်ထားမငြိမ်းသက်ဘူးဆိုရင် EU ဥရောပသမ္မတနဲ့ဘရာဇီးလ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်တစ်ကိုကန့်ကွက်မယ်လို့လည်းသမ္မတမက်ခရွန်ကပြောပါတယ်။ဒီကနေ့အစောပိုင်းကလုပ်တဲ့ဒီကမ္ဘာရာသီဥတုဆိုင်ရာဆွေးနွေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့မတက်ပါဘူး။သမ္မတထရမ့်အနေနဲ့တခြားနှစ်နိုင်ငံဆွေးနွေးပွဲတွေရှိနေတာကြောင့်ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးစီဝေးပွဲကိုမတက်နိုင်တာဖြစ်ပေမယ့်အမေဇုန်အမြဲတမ်းတက်တော်ကြီးနဲ့ကာကွယ်ရေးကိစ္စမှာဒီအမေရိကန်ကတသားတဲ့ရက်တည်ပါတယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်။ G7 ထိပ်သီးစည်းဝေးပွဲတက်နေတဲ့သမ္မတထရမ့်ကတော့ဒီကနေ့စည်းဝေးပွဲနောက်ဆုံးနေ့မှာအီဂျစ်သမ္မတအက်ဒယ်ဖတာအယ်စီစီ၊ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။